2024ခုနှစ်တနင်္လာနေ့ဂါဇာစစ်ပွဲကဆက်ဖြစ်နေအောင်မယ်လို့အစ္စရေးကသတိပေးလိုက်တယ်လို့ဂါဇာမှာသေဆုံးသွားခဲ့တဲ့ပါလက်စတိုင်းဥယျာဉ်က12,000နီးနီးရှိသွားပြီလို့ဟားမတ်စ်ကတနင်္လာနေ့ကပြောလိုက်ပါတယ်။ရေရှည်တိုက်ပွဲကိုပြင်ဆင်ဖို့အရန်တက်အာ3သိန်းတဲကတချို့အနားရကြလိမ့်မယ်လို့အစ္စရေးစစ်တပ်ပြောရေးဆိုခွင့်ရှိသူဒန်နီယယ်ဟိုက်ဂရီကပြောကြပါတယ်။အစ္စရေးစစ်သားထမောင်းများစွာကိုဂါဇာကနေပြန်ရုပ်သိမ်းလိုက်တယ်လို့လည်းစစ်တပ်ကဆိုပါတယ်။ဟားမတ်စ်တွေအုပ်ချုပ်နေတဲ့ဂါဇာကိုအစ္စရေးကလေကြောင်းကရောလက်နက်ကြီးတွေနဲ့ပါဆက်လက်တိုက်ခိုက်နေပြီး24ယောက်သေဆုံးခဲ့တယ်လို့ဟားမတ်စ်ရဲ့ကျန်းမာရေးဌာနကပြောလိုက်ပါတယ်။ဂါဇာစစ်ပွဲမှာပါလက်စတိုင်းအနည်းဆုံး 11,988 ယောက်သေဆုံးခဲ့ပြီးဖြစ်တယ်လို့ဟားမတ်စ်ရဲ့ကျန်းမာရေးဌာနကတနင်္လာနေ့ကဆိုပါတယ်။ဂါဇာလူဦးရေ85ရာခိုင်နှုန်းကလည်းအိုးအိမ်စွန့်ခွာရွှေ့ပြောင်းနေထိုင်နေကြရတယ်လို့ကုလသမဂ္ဂကပြောပါတယ်။တောင်ကြနေတုန်းကတော့ကာတာမှာရှိနေတဲ့ Hamas ကိုယ်စားလှယ်အဖွဲ့ဟာအီဂျစ်ကအစိုးပြုထားတဲ့အစ်စ်30ပါအပြည့်ရရေးအစိုးပြုချက်ကိုဆွေးနွေးဖို့အတွက်အီဂျစ်နိုင်ငံကိုင်ရိုမြို့ကိုတောက်ကြနေကတောင်းခေါ်ကြတယ်လို့ Hamas နဲ့နှိစက်တဲ့သတင်းအရင်းမြစ်တွေက AFP သတင်းဌာနကိုပြောကြပါဗျာ။